ဒီသတင်းမှာအစောပိုင်းကတနပ်ပစ်ခတ်မှုဖြစ်လို့လူ9ဦးသေဆုံးခဲ့ရတဲ့တောင်ကာရိုလိုင်းနားပြည်နယ်ချော့စတန်မြို့ကအီမန်နျူအယ် AME ခရီးရန်ဖျားကြောင်ပြင်ပမှာစနေနေ့ကလူရပောင်းများစွာစုဝေးပြီးတေဆုံသွားသူတွေအတွက်ဆုတောင်းပေးပြီးတော့တိုင်းရင်းသူမိသားစုတွေကိုဝမ်းနည်းစကားပြောကြပါတယ်။လူမျိုးရေးရန်လိုမုန်းတိမှုတွေကိုကြော်လွှားပြီးလူမှုအဝန်ပိုင်းတစ်ခုတည်းဖြစ်ဖို့အထူးအရေးကြီးတယ်လို့နယူးယောက်မြို့ Infinity Bible ခရီးရန်ဖျားကြောင်ကဖုံးတော်ကြီး Dimas Salaberrios ကစုဝေးသူတွေကိုပြောပါတယ်။39ဒီဂရီဆယ်စီယပ်လောက်ရှိမယ်လို့ခန့်မှန်းတဲ့အပူချိန်အောက်မှာစုဝေးနေကြတဲ့လူအုပ်ကြီးကိုဘုန်းတော်ကြီးကဆုတောင်းပေးပြီးအားပေးစကားပြောပါတယ်။အမေရိကန်ပြည်တော်စုတဝန်ကဘာသာရေးနဲ့လူမှုအခွင့်အရေးဆိုင်ရာခေါင်းဆောင်တွေကလည်းစနေနေ့ကအလားတူဆုတောင်းပွဲတွေလုပ်ကြပါတယ်။တနတ်သမားလို့တန်ရရှိသူအသက်22နှစ်အရွယ်ဒီလန်ရူဖာလူဖြူတူဦးဖြစ်ပြီးလူမျိုးရေးမုန်းတိတဲ့အမြင်ရှိတဲ့နောက်ခံသမိုင်းကြောင်းမကြသေးခင်ကရှိထားသူပါ။သူ့ကိုချော့စတန်ကောင်တီအချုပ်မှာချုပ်ထားပါတယ်။လူတတ်မှုကိုမှုလက်နက်ခဲယမ်းကိုရာဇဝတ်မှုမြောက်ကင်ဆောင်မှုတွေနဲ့သူ့ကိုတရားစွဲထားပါတယ်။Emmanuel AME ခရီးရန်ဖျားကြောင်းဟာအာဖရိကန်ွယ်ပွားအမေရိကန်နိုင်ငံသားတွေရဲ့တမိုင်းဝင်ဖျားကြောင်းဖြစ်တာကြောင့်ဝင်ပစ်ဖို့ရွေးချယ်ခဲ့တာဖြစ်တယ်လို့ Roof ကစုံစမ်းစစ်ဆေးရေးမှုတွေကိုပြောတယ်ဆိုပြီးသတင်းတွေထွက်ထားပါတယ်။